အစ္စရေးနိုင်ငံမှာမေတုံးကကျပါခဲ့တဲ့လွတ်တော်ရွေးကောက်ပွဲမှာလက်ရှိဦးကြီးချုပ်ဘင်ဂျမင်နတာယာဟုကရောသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ဘန်နီဂန်စ်ကရောအနိုင်ရတယ်လို့ပြောနေကြပါတယ်။အခုချိန်ထိနောက်ဆုံးမဲရလက်တွေထွက်မလာတဲ့သေးတာကြောင့်ဘသူအနိုင်ရတယ်ဆိုတာပြောဖို့ခက်နေပါတယ်။အစ္စရေးရဲ့မြန်တန်ရထားတစ်ခုမှဖော်ပြတဲ့စီးရင်ရဆိုရင်ဦးကြီးချုပ်နတာယာဟုရဲ့လီကုတ်ပါတီကအနေငယ်အသာရနေတယ်လို့ဆိုပါတယ်။စာရုပ်တန်တစ်ခုမှတော့အရင်အစ္စရေးကကွယ်ရေးဦးစီးချုပ်ဟာဘန်နီဂန်စ်ရဲ့အဖြူနဲ့အပြပါတီကအသာရနေတယ်လို့ဆိုနေပါတယ်။ဒါပေမဲ့လည်းအမတ်နေရာ120ရှိတဲ့အစ္စရေးလွှတ်တော်မှာဘယ်ပါတီကမှနေရာအများစုကိုနိုင်တာမရှိပဲဖြစ်နေပါတယ်။ပါတီတွေချင်းချင်းစုစည်းပြီးတော့ညွန်ပေါင်းဖွဲ့မဲ့သဘောရှိနေတာပါ။လက်ရှိဝန်ကြီးချုပ်ဘင်ဂျမင်နာတာယာဟုကအဂတိလိုက်စာမှုနဲ့ဆွဲချက်တွေတင်ခံထားရတဲ့ဆိုပေမဲ့လည်းဒီရွေးကောက်ပွဲမှာသူထပ်ပြီးတော့နိုင်ရလိမ့်မယ်လို့မျှော်လင့်နေတာပါ။ဒီစဉ်လည်းပဲသူနိုင်မယ်ဆိုရင်တော့သူ့ရဲ့ဝန်ကြီးချုပ်တပ်တန်းက5ချိန်ဖြစ်လာတော့မှာပါ။ကာဇာနောက်ဖက်ကမ်းခြေဒေသမှာအစ္စရေးရဲ့နယ်မြေတိမ့်ပတ်မှုအခြေချမှုတွေကိုအခိုင်အမာဆက်ပြီးတော့လှုပ်ဆောင်သွားမယ်အကြောင်းရွေးကောက်ပွဲမတိုင်ခင်မှာဝန်ကြီးချုပ်နတရာဟုကပြောဆိုနေခဲ့တာပါ။ဒီလိုမျိုးဆိုလို့ရှိရင်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်မှုအခွင့်အရေးတွေကအဆုံးသတ်သွားနိုင်ပါလေ။နတရာဟုရဲ့ဂရီပေးပြောဆိုချက်တွေကတာဝန်မဲ့ရကြတယ်လို့သူရဲ့ပြန်ပက်ဖြစ်တဲ့ဘန်ဒီကန်စ်ကဝေဖန်ပါလေ။အစ္စရေးအနေနဲ့အဆုံးအောင်လမ်းကြောင်းကိုယူမလား။ပြောနေရရှိပြီးတော့ဆက်ဆက်ရှိရှိပေါင်းစည်းညီညွတ်တဲ့လမ်းကြောင်းကိုယူမလားဆိုတာအဆုံးဖြတ်မဲ့အချိန်ရောက်ပြီလို့ဘယ်ဒီကျန်စာဆိုပါလေ။နောက်ပြီးတော့နာရယဟုကအနာဆုံးအောင်ချင်ရပြီလို့လည်းပြောနေပါတယ်။အခုတော့ဒီရွက်ောက်ပွဲပြီးတဲ့နောက်ပိုင်းမှာနာရယဟုကရောကျန်စာရောသူတို့ကိုထောက်ခံအားပေးတဲ့သူတွေနဲ့တွေ့ဆုံပြီးတော့ကျေးဇူးတင်ကြောင်းပြောဆိုနေတာတွေကိုရုပ်မြင်သံကြားတွေမှာထုတ်လွှင့်ပြသနေပါတယ်။